ယမန်နိုင်ငံမှာ၃နှစ်ကျော်ကြာတိုက်ခိုက်မှုကိုငြင်းငြင်းချင်းချင်းနဲ့ရရှိဖြစ်ရှင်နေကုလသမဂ္ဂရဲ့ကြိုးပမ်းမှုကိုအားပေးထောက်ခံတဲ့အနေနဲ့အပြစ်ခတ်ရစက်ရဖို့အမေရိကန်ကတိုက်တွန်းလိုက်ပါတယ်။ကုလသမဂ္ဂထူးခြားရဲ့စီရီနိုင်ငံကငြင်းငြင်းဆွေးနွေးပွဲအတွက်အားလုံးကအပြစ်ခတ်ရစက်ပြီးပါဝင်တာကိုမြင်တွေ့လို့ရတဲ့အကြောင်းနဲ့ရပောင်း၃၀အချိန်ရမှာဖြစ်တဲ့အကြောင်းနဲ့အမေရိကန်ကာဝေးဝန်ကြီးဂျင်မက်တစ်ကပြောဆိုလိုက်တာပါ။သဆိုင်တွေအားလုံးအပြစ်ခတ်ရစက်ပြီးကုလသမဂ္ဂထူးခြားမာတင်ခရစ်စ်နဲ့တွေ့ဆုံမှုမနေ့ကဝါရှင်တန်မှာဝန်ကြီးမက်တစ်ကပြောဆိုလိုက်တာလည်းဖြစ်ပါရဲ့။အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုကလည်းကုလသမဂ္ဂထူးခြားရေးလုပ်ငန်းတွေကိုအားပေးရဖို့နဲ့ညီညာရေးဆွေးနွေးပွဲတွေကိုဥတည်စီဖို့အပြစ်ခတ်ရစဲရေးတဲ့ကြီးညာမှုထုတ်ပြန်တိုက်တွန်းနေတာပါ။ယမန်နိုင်ငံမှာကြုံတွေ့နေရတဲ့ဖိဖက်တွေကိုဖြေရှင်းနိုင်မှုနေဆက်ဒေသတွေမှာစစ်မဲ့စုံတွေဖန်တီးနိုင်မှုလက်နက်ကြီးကိုနိုင်ငံတကာရဲ့ကြီးကြပ်မှုအောက်မှာထားရှိနိုင်မှုတွေအတွက်ယုံကြည်မှုတည်ဆောက်နိုင်အောင်ရှေ့လာတဲ့တတိယနိုင်ငံတစ်ခုခုမှာကုလသမဂ္ဂထူးခြားရေးဆွေးနွေးမှုတွေမဲ့အစီအစဉ်မှာပါဝင်ကြဖို့လဲဝန်ကြီးပွန်ပီယိုကတိုက်တွန်းပြောဆိုထားပါတယ်။